ဆိုင်ကလုန်းမုန်တိုင်းမိုခါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကိုဦးတည်လာနေပါတယ်။ဒါကြောင့်နှစ်နိုင်ငံစလုံးမှာကူညီကယ်ဆယ်ရေးစေတနာဝန်ထမ်းထောင်ပေါင်းများစွာကိုဖြန့်ကျက်ပြီးတော့တာဝန်ချထားပေးနေပါတယ်။ဒါအပြင်ပင်လယ်ကမ်းခြေတဝိုက်မြေနေမိုင်းဒေသတွေမှာနေထိုင်နေကြတဲ့သူတွေကိုလည်းအရေးပေါ်နေရာရွှေ့ပြောင်းပေးနေကြပါတယ်။အိန္ဒိယမိုးလေဝသဌာနရဲ့တွက်ချက်ခန့်မှန်းချက်အရကတော့တနအီကိုမိုင်90အထိလေတိုက်နှုန်းရှိတဲ့အဲ့ဒီမုန်တိုင်းဟာလာမယ့်တနင်္ဂနွေနေ့မှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်တစ်လျှောက်ကိုစတင်ဝင်ရောက်တိုက်ခတ်နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာနေထိုင်ကြတဲ့မြေနေမိုင်းကယိုနန်တစ်လျှောက်မှာအဲ့ဒီမုန်တိုင်းကြောင့်9ဘေကနေ6ဘေအထိရှိတဲ့ဒီအလိုက်တွေဖြစ်ပေါ်လာနိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ကလုန်းကြိုတင်ကာကွယ်ရေးအစီအစဉ်ရဲ့ညွှန်ကြားရေးမှူးအက်မာဒူဟကီကတော့သူတို့အနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်ရိုဟင်ဂျာစေတနာဝန်ထမ်း3400နဲ့မုံတိုင်းလမ်းကြောင်းပေါ်မှာကြာရောက်နေတဲ့ Cost Bazaar KI မှာတော့ကုညီကယ်ဆယ်ရေးစေတနာဝန်ထမ်း8600ကိုတာဝန်ပေးချထားပေးတယ်လို့ပြောပါတယ်။အဲ့ဒီမုံတိုင်းကြောင့်မိုးကြီးကျယ်ရွာသွန်းပြီးတော့အမြေပြိုတာတွေဖြစ်လာနိုင်တဲ့အပြင်တောင်ကုန်းတောင်ဆောင်တွေမှာနေထိုင်ကြတဲ့သူတွေကိုလည်းအရေးပေါ်သတိပေးထားပါတယ်။နောက်ပင်လယ်ပြင်ကိုထွက်မဲ့ငါးဖက်နဲ့တင်မော်တွေကိုလည်းပိတ်ပင်ထားပါတယ်။ပြီးခဲ့တဲ့2008ခုနှစ်နိုဝင်ဘာလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းကြောင့်လူပေါင်း3000ကျော်အသက်ဆုံးခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့2008ခုနှစ်မေလစိုက်ကလုန်းနာကိကြောင့်လူပေါင်း134,000နီးပါးသေဆုံးပြီးတော့ပျက်စီးဆုံးရှုံးမှုကြီးမားခဲ့ပါတယ်ရှင်။